အိန္ဒိယနိုင်ငံမှာတပြေးခိုလုံသွားတဲ့မြန်မာရဲတပ်ဖွဲ့ဝင်တွေကိုပြန်လွှဲပြောင်းပေးဖို့မြန်မာစစ်ဘက်အုပ်ချုပ်ရေးကောင်စီကအိန္ဒိယကိုတောင်းဆိုထားတယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကတာဝန်ရှိသူတူကဒီကနေ့ပြောတဲ့အကြောင်း Riders သတင်းတပုတ်မှာရေးထားပါတယ်။ဆန္ဒပြသူတွေကိုဂျမ်းဖက်ဖြိုခွဲခိုင်းတာမလုပ်ချင်တဲ့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုအယောက်30ပတ်ဝန်းကျင်ပြီးခဲ့တဲ့ရက်တွေကအိန္ဒိယဘက်ထွက်ပြေးခိုလုံခဲ့တာပါ။ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းဖို့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်10ဦးကိုပြန်ပြီးလွှဲပြောင်းပေးဖို့တောင်းထားတဲ့ချင်းပြည်နယ်ဖလန်းခရိုင်တာဝန်ရှိသူရဲ့စာတစောင်ကိုလက်ခံရရှိထားတယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ချမ်ဖိုင်ခရိုင်ဒုတိယကော်မရှင်နာမင်းကြီးမာရီယာစီတီဇွာလီက Riders သတင်းဌာနကိုဒီကနေ့ပြောပါရယ်အိန္ဒိယအစိုးရပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုစောင့်နေတယ်လို့လည်းဒုတိယကော်မရှင်နာမင်းကြီးကပြောပါရယ်မြန်မာရဲတပ်ဖွဲ့ဝင်တွေအကြမ်းမဖက်အာဏာပိုင်ဆိုင်ရေးလှုပ်ရှားမှု CDM မှာပူးပေါင်းပါဝင်ကြတာတွေရှိထားပေမဲ့အခုလိုထွက်ပြေးခိုလုံတာကတော့ပထမဆုံးဖြစ်ရက်တွေပါဖလန်းခရိုင်တာဝန်ရှိသူကပေးပို့တဲ့စာမိတ်တူကို Riders သတင်းဌာနကကြည့်ရှုခင်ရခဲ့ပြီးစာထဲမှာအိန္ဒိယဘက်ရောက်နေတဲ့ရဲတပ်ဖွဲ့ဝင်10ဦးရဲ့အချက်လက်တွေရှိထားပြီလို့ရေးထားပါတယ်။အမျိုးသမီးရဲတပ်ဖွဲ့ဝင်2ဦးအပါအဝင်အသက်22နှစ်ကနေ25နှစ်အရွယ်ရဲတပ်ဖွဲ့ဝင်4ဦးရဲ့အချက်လက်အသေးစိတ်တွေကိုလည်းစာထဲမှာဖော်ပြထားပါတယ်။တနင်္ဂနွေကြောင်းချစ်ချည်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းတဲ့အနေနဲ့အိန္ဒိယနိုင်ငံထဲမှာရောက်နေတဲ့မြန်မာရဲတပ်ဖွဲ့ဝင်10ဦးကိုထိန်းသိမ်းပြီးမြန်မာနိုင်ငံဘက်ပြန်လည်လွှဲပြောင်းပေးဖို့ပန်ကြားပါတယ်လို့စာထဲမှာရေးထားပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယပြည်ထရေးဌာနနဲ့နိုင်ငံခြားရေးဌာနတို့ကို Riders သတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ပြောဆိုချက်မရခဲ့ပါဘူး။